ီနိုနီးရှားနိုင်ငံကအစိုးရအဆောက်အုံတွေနဲ့မြို့တော်ဂျကာတာကမြန်မာတန်ရုံကိုနောက်လာထဲမှာတိုက်ခိုက်ဖို့စီစဉ်ထားတဲ့ Islamic စစ်သွေးကြွအဖြစ်တန်ရရှိသူတို့ကိုဘုံလုတဲ့ပစ္စည်းအတော်များများနဲ့အတူရဲတို့ကဖမ်းဆီးလိုက်တယ်လို့ရဲဌာနပြောခွင့်ရကဆိုပါတယ်။အနောက်ဂျာဗာဒေသမဂျာလန်ခါမှာတန်ရရှိသူကိုသူ့အိမ်နဲ့အိမ်မှာဒီသတင်းပတ်အစောပိုင်းကဖမ်းဆီးခဲ့တာပါ။အသက်23နှစ်အရွယ်ရီယိုပရီတာနာဝီဘာဝါဟာ Islamic စစ်သွေးကြောအုပ်စု IS တို့ကိုထောက်ခံတဲ့အင်ဒိုနီးရှားနိုင်ငံကအုပ်စုဝင်တူအဖြစ်ယုံကြည်ရသူဖြစ်ပါတယ်။ခုဖမ်းဆီးမိတဲ့ဖောက်ခွဲပစ္စည်းပမာဏဟာ2000ခုနှစ်ဘာလီကျွန်းတိုက်ခိုက် night club တစ်ခုမှာပုံခွဲလို့လူ102ဦးသေဆုံးခဲ့ရတဲ့ပုံထက်2ဆလောက်အားအင်အားပြင်းနိုင်တယ်လို့ဒေတာရင်သတင်းဌာနကပြောပါတယ်။ဖမ်းဆီးမိတဲ့အထက်မှာစာအုပ်တွေအနက်ရောင်အလံတစ်ခုကြည်ဆန်းတဲ့လက်နက်ပေါင်းစုံအပြင်လေတနတ်တွေတောခုတ်ဓာတ်တွေပါပါဝင်တယ်လို့ရဲဌာနပြောခွင့်ရ Boy Roughly အမကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီလိုတက်ခိုက်ဖို့ဘလို့စီစဉ်ထားသလဲတကူရောလှောက်ရှာတာလားကြံရပါရရှိသလားဆိုတာနဲ့ဒီလောက်များတဲ့ဖောက်ခွဲရေးပစ္စည်းအလုံးဝဲဖို့ဘဲကငွေတွေရခဲ့တယ်လဲဘလို့စီမံခဲ့တယ်လဲဆိုတာစုံစမ်းနေတယ်လို့ပြောခွင့်ရကဆိုပါတယ်တန်ရရှိခံရသူဝီဘာဝါဟာစက်ပြိုရဲ့သိပ်ပံပညာကိုတက်ကတော်မှာသင်ယူခဲ့တာဖြစ်ပြီးအလုတ်အကိုင်းမရှိတဲ့အပြင်အင်ဒိုနီးရှားနိုင်ငံတဝန်းတိုက်ခိုက်ဖို့ဘုံလုံးနေကိုသူ့ဘာသာလေးလာခဲ့တာဖြစ်တယ်လို့ပြောခွင့်ရအာမကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံမှာ IS စစ်သွေးကြွတို့နဲ့ဆက်ဆက်တဲ့တိုက်ခိုက်မှုတွေကြုံတွေ့နေရတာဖြစ်ပြီးအဆိုးဆုံးတိုက်ခိုက်မှုကတော့ဂျကာတာမြို့ကဇန်နဝါရီလမှာလူ၄ဦးသေဆုံးခဲ့ရတဲ့ဘုံတနတ်နဲ့တိုက်ခိုက်မှုဖြစ်ပါတယ်။